တင်းထောင်တွေမှာတတ်မှတ်ဥယျာထက်ကျော်လွန်နေပြီးနေထိုင်စားသောက်မှုအခက်အခဲတွေကြောင့်လွတ်ပေးတဲ့ကျင်းသားတွေကိုလွတ်ပေးဖို့သမရစီတင်ပြထားတာမှာယုံကြည်ချက်ကြောင့်အကျဉ်းကျခံနေရသူတွေအတွက်တိကျတင်ပြထားတာမရှိတဲ့အကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောပါတယ်နိုင်ငံရဲ့အကျဉ်းသားဟောင်းအဖွဲ့တွေကတော့အစိုးရအနေနဲ့နိုင်ငံရဲ့အကျဉ်းသားဆိုတဲ့အဓိပ္ပာယ်ကိုအမြန်ဆုံးဖွင့်ဆိုပေးဖို့နဲ့လွတ်တင်တဲ့အကျဉ်းသားတွေလွတ်ပေးမယ်ဆိုရင်နိုင်ငံရဲ့အကျဉ်းသားတွေကိုထည့်စင်စားဖို့တောင်းဆိုနေကြတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မေခါကစူးစီးတင်ပြထားပါရရှင
်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလွတ်ပေးတဲ့အကျဉ်းသားတွေလွတ်ပေးနိုင်ဖို့နိုင်ငံတော်သမ္မတစီပြီးခဲ့တဲ့ရက်ပိုင်းကပေးပို့တင်ပြထားတာဖြစ်ပါတယ်ဒီလိုတင်ပြထားတာမှာမူရစ်စေဝါကိုကိုယ်တိုင်သုံးစွဲပြီးပမာဏအနည်းငယ်လက်ဝဲတွေ့ရှိမှုနဲ့နှစ်ရှည်ထောင်ကျနေသူပြစ်မှုကျူးလွန်တယ်လို့တိကျတဲ့သက်သေမရှိပဲတန်တရားနဲ့ထောင်ကျခံနေရသူအသက်အရွယ်ကြီးရင်ပြီးကျန်းမာတန်ဆွမ်းမှုမရှိတော့သူတပ်ဖို့ရွယ်ချက်မရှိခဲ့ပေမဲ့မတရားခံရတာကိုဝန်ကူညီရင်တစ်ဖက်ကအသက်သေးဆုံးခဲ့ရလို့ထောင်ကျခံနေရသူပြစ်မှုကြီးမဟုတ်ဘဲထောင်ကျနေရတဲ့အမျိုးသမီးကလေးမိခင်များပါဝင်တယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဥယျာဉ်လွင်အောင်ကဆိုပါတယ်ဒီလိုစီစစ်တင်ပြထားတာမှာယုံကြည်ချက်ကြောင့်အကျဉ်းကျခံနေရသူတွေနဲ့ပတ်သက်ပြီးတိကျတင်ပြထားတာမရှိတာမို့ VOA ကမေးမြန်းမှုကိုဥယျာဉ်လွင်အောင်ကအခုလိုဖြေသွားတာပ
ါသမီးအဲ့ဒီနိုင်ငံရေးအကျဉ်းသားဆိုတဲ့ definition ကပြဿနာရှိတယ်ဘာလို့ဆိုဘယ်သူဒီနိုင်ငံရေးအကျဉ်းသားဆိုတာဘယ်သူမှမပြောနိုင်ဘူးအဲ့လိုဖြစ်နေတာလေအဲ့ဒီဟုတ်တဲ့ကဲထောင်ထဲမှာအဲ့ဒီလူတွေထဲမှာကျွန်တော်နိုင်ငံရေးအကျဉ်းသားပါလို့ပြောတဲ့သူကြောင်းမှမရှိဘူးနိုင်ငံရေးအကျဉ်းသားရေးလုပ်ပေးဖို့ဆိုတော့ဘယ်သူကနိုင်ငံရေးအကျဉ်းသားလေးကိုမေးလာဖြေရတော့ခက်တယ်လေသူတော့နိုင်ငံရေးအကျဉ်းသားကိုအငယ်တို့ကဟိုဇောင်းပေးခြင်းမပေးခြင်းဖြင့်အငယ်တို့ကျတော့လူအခွင့်အရေးနဲ့ပဲလိလာတဲ့အခါကျတော့ကျွန်တော်ကမတရားထောင်ကြတာပါလို့ပြောရင်အငယ်တို့ကအဲ့ဒီလူရဲ့မတရားထောင်ကြတဲ့ဟာကိုစီးစစ်ပြီးတော့တက်ဆိုင်အောင်တင်ကြပေးတာပေါ့ဒီသဘောပါပဲအဲနိုင်ငံရေးအကျဉ်းသားရေတို့ကအငယ်တို့ကဟိုပြီးကြတော့နာမည်တက်ပြီးတော့မတွေ့ဘူးသမီးရဟုတ်ပ
ါလက်ရှိအကျဉ်းထောင်ထဲမှာတတ်မှတ်အကျဉ်းသားဥယျာဉ်ထက်ပိုရှံလျက်ရှိပြီးနေထိုင်စားတောက်ရတာမှလည်းအခက်ခဲအချို့ရှိနေတာကြောင့်အခုလိုစီစစ်တင်ပြရတာဖြစ်တယ်လို့သူကဆိုပါတယ်အကျဉ်းထောင်ထဲမှာအများဆုံးအကျဉ်းကျခံနေရသူတွေကတော့မူရစေဝါအမှုနဲ့ဖြစ်ပြီးအကျဉ်းထောင်လူဦးရေပမာဏရဲ့46ရာခိုင်နှုန်းကျော်ရှိတယ်လို့လူခွင့်ရေးကော်မရှင်ကစာရင်းတွေကဆိုပါတယ်ဒီလိုအကျဉ်းထောင်တတ်မှတ်ပမာဏထက်ပိုရှံနေရမှုရှော့ချဖို့အကျဉ်းသားလွတ်ပေးရေးဆောင်ရွက်ပေမဲ့တစ်ဖက်မှာလည်းပြည်သူလုံခြုံရေးနဲ့ပတ်သက်ပြီးစဉ်းစားရဖို့ရှိနေတာမို့ဒီလိုဖြည့်ရှင်းမှုကစစ်မှန်တဲ့အဖြေဟုတ်မဟုတ်မေးမြန်းရမှာတော့ဥယျလွင်အောင်ကအခုလိုဖြေပါတယ်
ဟိုအငယ်တော့အဖြေကောင်းတစ်ခုဖြစ်မယ်လို့ယုံကြည်လို့တင်ကြတာပေါ့သမီးရယ်လူတစ်ထောင်လို့တဲ့ထဲမှာ3-4ယောက်ကတော့ဖောက်တယ်လို့ရှိနေပါတယ်ဒါဆိုတော့အားလုံးတစ်ထောင်လို့ရင်တစ်ထောင်လုံး 100% လူကောင်းတွေဖြစ်သွားလိမ့်မယ်လို့အငယ်မပြောလို့ပါဘူးကွယ်မကောင်းတဲ့လူတွေဘာကောင်းဘာသွားနေလဲဒါမှအဖြစ်လက်တဲ့စမ်းမိတဲ့ကလေးတွေရှိရယ်လူငယ်ဘာသာဘာဝပေါ့နော်အဲဒီကလေးတွေကတော့ဟိုကြောက်လန့်ပြီးတော့နောက်လုံးချင်မှလုံးတော့မယ်ပေါ့ခုနကတော့အပြားထောင်နဲ့တောင်းနဲ့မော်တော်ကားတစ်စီးတိုက်ပြီးအဲ့လိုမိတဲ့လူတွေကိုလွတ်ပေးဖို့အငယ်ပြောတာမဟုတ်ဘူးလေအဲ့လိုလူတွေကိုဟိုလွတ်မပေးသင့်ဘူးနောက်တစ်ခုကကျတော့လူသားမှုမရင်းမှုလူသားအလောင်းဖြောက်ဒါမျိုးတွေပေါ့နော်အဲ့လိုလူတွေကိုလွတ်မပေးသင့်ပါဘူးလို့လည်းအငယ်ရဲ့အစီအခံထားတဲ့မှာထည့်ဖော်ပြထားတယ်ဟိုအများကြီးသူကိုဒုက္ခပေးတဲ့လူပေါ့တမီးရယ်လွတ်ပေးရလုံးဝဦးစားမပေးသင့်ပါဘူးလို့အငယ်အဲ့လိုရေးထားတယ
်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအတင် AAPP အဖွဲ့ရဲ့ရန်ကုန်ရုံးတာဝန်ခံကိုပွားကြီးကတော့အခုလိုလွတ်ပေးသင့်တဲ့အကျဉ်းသားတွေလွတ်ပေးတာမှာနိုင်ငံရေးအကျဉ်းသားတွေပါဝင်လာဖို့လိုအပ်တယ်လို့သူကဆိုပါတယ်လက်ရှိမှာနိုင်ငံရေးအကျဉ်းသားအတိတ်ပဲကိုလွတ်တော်ဘက်ကနေအတီးပြုတ်ကိုလိုအပ်နေပြီလို့လေသူကထောက်ပြပြောဆိုသွားပါတယ
်အခုလိုမျိုးဒီရင်းခုန်စရာကြီးဟိုဖြစ်လာတယ်မဟုတ်ကျွန်တော်တို့အစိုးရကနေနိုင်ငံရေးအကျဉ်းသားအတိတ်ရဲ့ဖွင့်စဉ်ကိုတရားဝင်စီစီကျက်ခံပြီးဦးတယ်ကျွန်တော်တို့တခါဟိုတောင်းဆိုနေတာပေါ့နော်အဲ့လိုသာအစိုးရကနေလွတ်တော်ကနေတရားဝင်အတိတ်ကျက်ခံပြီးလိုက်တယ်ဆိုလို့ချင်းဒီလိုမျိုးရင်းခုန်စရာကြီးလည်းဟိုဖြစ်လာမှာမဟုတ်ပါဘူးအခုလိုအကျဉ်းသားတွေကတခြားအကျဉ်းသားတွေထုတ်ပေးမယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကထိတ်ဆုံးသွားကိုလွတ်ပေးတဲ့လူတွေပါသူတို့ကဘာပြစ်မှုမှကျူးလွန်တာမဟုတ်ဘူးတခြားအများကြီးတူကိုအနောက်ဆက်ဆစ်စီရဲ့ပြစ်မှုကျူးလွန်တာမဟုတ်ဘူးကိုကျင့်တရားဟောဆိုတဲ့လူတွေမဟုတ်ဘူးဒီလိုဒီလိုမျိုးရှိနိုင်ငံတခုမှာနိုင်ငံရေးအကျဉ်းသားတယောက်ရှိတာအင်မတန်များလေးပါလို့ဆိုတော့အခုတည်းရှိနိုင်ငံတော်တိုင်းငါဘုတ်ကိုတောင်းဆန်းသူကြီးကအစိုးရမဖြစ်ခင်အချိန်လုံးကပြောကြခဲ့တာအခုပါသွတ်တော်ကြီးထဲမှာအစိုးရရဲ့ဘောနိုင်ငံရေးအကျဉ်းသားဟောင်းကြီးအများကြီးတောက်နေကြပြီပေါ့ဒီလိုအချိန်မှာနိုင်ငံရေးကျင်းသားအတိတ်ပဲကိုစီးပီးကျစွာပြတ်ထန်းနိုင်မယ်။မရှိကျင်းကောင်းရမှာရှိနေနိုင်ငံရေးကျင်းသားအားလုံးကိုစဉ်းစားကြည့်လို့ပေးမယ်ဆိုလို့ချင်းနိုင်ငံတော်ကိုကောင်းမွန်တဲ့အနေအထားတစ်ခုကိုရောက်လာမှာပါလို့ဆက်ပြောချင်ပါတ
ယ်။မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဟာပြီးခဲ့တဲ့နှစ်2019ခုနှစ်အတွင်းကအကျဉ်းထောင်26ခုနဲ့အကျဉ်းဆက်ခံ24ခုကိုတွားရောက်စစ်ဆေးခဲ့ပြီးအခုလိုနိုင်ငံတော်သမ္မတစီအစီရင်ခံစာတင်ပြနိုင်ခဲ့တာဖြစ်တယ်လို့ ကော်မရှင်ကပြောပါတယ်ရှင်။